ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ပိုးသစ်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
။ထိုင်းနိုင်ငံအတွင်းဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စရီလိုက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
။ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပ်ပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောကြင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။အိုမီကရွန်ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ဖြစ်နိုင်ခြေ 99.5%ကိုရာဂိုင်းတို့မြင့်မားခဲ့တယ်လို့ဆိုပါရယ်ဒီဇင်ဘာလ3ရက်နေ့ထပ်မံစစ်ဆေးချက်အရထိုင်းနိုင်ငံမှာပထမဦးဆုံးတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron Luna ဖြစ်သေချာသလောက်ဖြစ်နေပြီဆိုပြီးညွှန်ကြားကပြောဆိုခဲ့ပါရယ်စေတိတ်ပန်ဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုထားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT-PCR ဆက်သက်မှုလုပ်ခဲ့ရမှာတော့ဗီဇာပြောင်းကိုဗစ်ရောဂါအမျိုးအစားသစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Opas ကအိုမီကရွန်ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနှစ်အလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာနိုဝင်ဘာလ28ရက်နေ့မှာစပိန်မှာ RT-PCR ဆက်သက်မှုကိုခံယူခဲ့ပြီး RS စော်ဘွားများနိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာ Opas ကပြောကြားခဲ့ပါတယ်။သူဟာ Johnson & Johnson ကာကွယ်ဆေးထိုးပြီးသားသူလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့သူ့ကိုအသေးစိတ်ဆစ်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ် Omicron ကိုအနီးကပ်စောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့နေဆက်တည်းရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကြမ်းတ်ဆစ်ဆေးဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရာပြန်လည်တင်းကျပ်စွာဆစ်ဆေးဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ် Omicron ထိုင်းနိုင်ငံထဲဝင်ရောက်ကူးစက်ပြန့်နှံ့လာမှုကာကွယ်တဲ့အနေနဲ့အာဖရိကရှစ်နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခရီးသွား800နီးပါးရှိခဲ့တာပါဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလုပ်သမားတွေကြားမှာလည်းကူးစက်မှုအစ်စ်တွေဖြစ်လာရင်အရင်လိုအလုပ်တွေပိတ်ပစ်လိုက်မှအလုပ်တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့တမာ3တန်းထက်မနည်းအလုပ်လုပ်ကန်နေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာအလုပ်သမားသိန်းခန်းလောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါတယ်ရှင်။